နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံကိုဒီသတင်းပတ်မှစတင်ကျင်းပနေပြီးကမ္ဘာပေါ်ကပြိပက္ခအခြေအနေရရကိုကမ္ဘာခေါင်းဆောင်တွေဆွေးနွေးကြမှာပါဒီနှစ်ညီလာခံကျင်းပချိန်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်ဆိုင်ရာလုံဆောင်ချက်တွေပို့ပြီးတော့တိုးလာနေတဲ့အချိန်မြန်မာနိုင်ငံမှာလူသားဘေးဒုက္ခကြက်တဲ့မြန်မာလာနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂမှာပထမဆုံးပြောမယ့်မိန့်ခွန်းကိုလည်းကမ္ဘာခေါင်းဆောင်တွေစိတ်ဝင်စားနေကြပါတယ် VOA သတင်းတောက်မာဂရက်ဘက်ရှာကုလသမဂ္ဂကနေပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
လွန်ခဲ့တဲ့သတင်းနှစ်ပတ်မှာမြောက်ကိုရီးယားကမြေအောက်နျူကလ িয়ার ဆန်းသတ်မှုလုပ်ခဲ့တာကြောင့်နိုင်ငံတကာကပြစ်တင်ရှုတ်ချပြီးပြင်းထန်တဲ့အရေးယူမှုအဖြစ်တွေချမှတ်ခဲ့ပါတယ်။တလအတွင်းဒုတိယအကြိမ်ဖြစ်တောက်ကြာနေ့မှာမြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီးပစိဖိတ်သမုဒ္ဒရာနဲ့ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်။ခင်ဂျွန်အွန်းနဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဘာလုပ်ကြမလဲဆိုတာခေါင်းဆောင်တွေဆွေးနွေးကြတဲ့အထက်ထိတ်တန့်ကပါမဖြစ်ပေမဲ့အဖြေရဖို့ကတော့မလွယ်ပါဘူး
။ There will be a lot of talk about North Korea at the UN.But the reality is that
မြောက်ကိုရီးယားနဲ့ပတ်သက်ပြီးကုလသမဂ္ဂမှာအများကြီးပြောကြမှာပါဒါပေမဲ့ကုလသမဂ္ဂအပြင်ဘက်မှာအမေရိကန်နဲ့တရုတ်နိုင်ငံဆွေးနွေးကြတာကနေသာလက်တွေ့မှာတန်တမာရေးအဖြေရဖို့တခုတည်းသောအခွင့်အလမ်းဖြစ်ပါတယ
်မြန်မာနိုင်ငံမှာတော့ရိုဟင်ဂျာမွတ်စလင်၄သိန်းဟာစစ်ဆင်ရေးကြောင့်ထွက်ပြေးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်မှာခိုလုံနေကြပါတယ်အကြမ်းဖက်အခြေအနေတွေရပ်တန့်အောင်လိုအပ်သလောက်မလုပ်ဆောင်မှုဆိုပြီးဝေဖန်ခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ကအထွေထွေညီလာခံကိုမတက်ပါဘူးသူမလာပေမဲ့လေဒီအကြက်တဲ့နဲ့ပတ်သက်လို့ကုလသမဂ္ဂမှာအဆင့်မြင့်အစည်းအဝေးနှစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံးမထုတ်နိုင်အောင်ဟန်တားထားတဲ့2015ခုနှစ်သဘောတူညီချက်ကနေမထွက်ဖို့လေကမ္ဘာခေါင်းဆောင်တွေကသမရထရမ့်ကိုစည်းရုံးကြပါလိမ့်မယ်။ဒီသဘောတူညီချက်ဟာတိတ်ဆိုးလွန်းတယ်လို့ဆိုပြီးနှုတ်ထွက်မယ်လို့သမရထရမ့်ကချိန်ချောက်ထားတာပါ။
I think this agreement is a very important agreement.I think that it contributed to
ဒါတဲ့ရေးကြည့်တဲ့သဘောတူညီချက်လို့ကျွန်တော်ထင်ပါတယ်လက်ရှိမှာရေးကြည့်တဲ့တင်မမှုအချိန်ရော့စေပြီးတည်ငြိမ်မှုရဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ
်ဒေါ်ရီဗီယန်ဒေသတစ်စီတစ်ပိုင်းနဲ့ Florida တောင်ပိုင်းကိုတိုက်ခတ်သွားတဲ့ Armor Hurricane မုန်တိုင်းနဲ့ပတ်သက်လို့လည်းခေါင်းဆောင်တွေဆွေးနွေးကြပါမယ် Hurricane မုန်တိုင်းကတုံ့ပြန်လို့ဆောင်ရင်းနဲ့တဘာဝဘေးရန်နဲ့ဥရုယာတီပြောင်းလဲမှုတန်ကိုခံနိုင်အောင်လူမှုဝန်ဝိုင်းတွေကိုတည်ဆောက်ရေးအာရုံစိုက်ဆွေးနွေးကြမှာပါ Armor မုန်တိုင်းနဲ့Texas ပြည်နယ်အရှေ့တောင်ပိုင်းရေဖုံးသွားစေတဲ့ Harvey Hurricane မုန်တိုင်းတွေကြောင့်နိုင်ငံ190ကျော်လက်မှတ်ရေးထိုးထားတဲ့ဥရုယာတီပြောင်းလဲမှုစံရပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြန်ပြောင်းမလားလို့တချို့ကမျှော်လင့်နေပါတယ
်။ He has made some hints that perhaps he won't withdraw after all. If he says anything like that in New York
နှုတ်ထွက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးသမ္မတထရမ့်ကပြောထားပါတယ်။နယူးယောက်မှာအဲ့ဒီလိုမျိုးတခုခုပြောလိုက်ရင်တခြားကောင်းဆောင်တွေတိတ်ကျနေသွားမှာဖြစ်တာကြောင့်ဒါကသူ့အတွက်တန်တမာရေးအောင်မြင်မှုကြီးဖြစ်ပါလိမ့်မယ်
။ဒီနှစ်ဖြစ်ရင်းညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်၊ပြုတ်သမ္မတရှီကျင်းပင်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်တို့လိုထင်ရှားတဲ့ကောင်းဆောင်တချို့မတက်ပါဘူး။သမ္မတထရမ့်နဲ့ပြင်သစ်သမ္မတအီမန်နူအယ်မာခရွန်တို့လိုတခြားကောင်းဆောင်တွေအတွက်ကတော့နိုင်ငံတကာစုဝေးတဲ့ပွဲမျိုးကိုပထမဆုံးချိန်တက်ကြတာဖြစ်ပြီးအားလုံးကသူတို့ကိုစောင့်ကြည့်နေကြပါလိမ့်မယ်ခင်ဗျာ။